တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့ဟာမနက်ဖြန်နေပြည်တော်မှာတွေ့ဆုံမှုရှိပါတယ်။ဒီဆွေးနွေးပွဲကနေတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်က27ရာစုပင်လုံးပူးပေါင်းကျင်းပနိုင်မှုနဲ့ NCA လက်မှတ်မထိုးရသေးတဲ့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်တက်ရောက်နိုင်မှုကိုအဓိကထားဆွေးနွေးသွားဖို့ရှိနေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာဖြစ်ပါတယ
်။ဟုတ်ကဲ့မနက်ဖြန်နေပြည်တော်မှာကျင်းပမဲ့တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံပွဲဟာပရမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပွဲဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကအဓိကဆွေးနွေးမဲ့အချက်တွေကိုပို့အိုမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါရတယ်
။ကျွန်တော်တို့ကတော့အဓိကဆွေးနွေးပွဲကတော့ဒီ27ရာစုပြင်လုံကိုအတူပူးပေါင်းပြီးတော့ပူးတွဲပြီးတော့အကျင်းမနိုင်ရေးကိစ္စရပ်တွေပေါ့လေ။အဲဒါမျိုးတွေကိုအဓိကထားပြီးကျွန်တော်တို့ဒါတွေဆွေးနွေးဖို့ရှိပါမယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီကျန်တဲ့ဒီလက်မှတ်ရေးထိုးသေးတဲ့ကျွန်တော်တို့ရဲ့ညီနောင်ဖွဲ့စည်းတဲ့အသက်ပြာစုပြည်လုံးမှာတက်ရောက်နိုင်ရဲ့အတွက်ကိုလည်းဒါကိုလည်းတရားထားကျွန်တော်ဆွေးနွေးသွားဖို့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီအဖွဲ့ကြီးတွေပဲဒီလက်ရှိအမှန်ရေးထိုးပြီးတဲ့အဖွဲ့ကြီးတွေရဲ့ရရှိရည်တည်ဆောင်ရမယ့်ကိစ္စရဲ့ဖြစ်တာဒီလက်ကျွန်တော်တို့ဆွေးနွေးဖို့တော့ရှိပါတယ်ဟုတ်ကဲ့
။ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဘက်ကငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST အဖွဲ့ကိုတီအမျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်တို့ကဥဆောင်တက်ရောက်မှာဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့ UPDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်တွေပြည်ထောင်စုဝန်ကြီးတွေနဲ့27ရာစုပင်လုံးအကျိုးပြည့်စုံရေးကော်မတီအဖွဲ့ဝင်တွေတက်ရောက်ဖို့ရှိကြောင်း27ရာစုပင်လုံးအကျိုးပြည့်စုံရေးကော်မတီအဖွဲ့ရဲ့အတွင်းရင်းမှုဦးလာမောင်ရွှေကပြောပါတယ်။ဒီတွေ့ဆုံပွဲကြောင့်နှစ်ဖက်ယုံကြည်မှုတွေပုံမရရှိနိုင်မယ်လို့မျှော်လင့်ကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်
။ဒီကတည်းကတော့ပထမဆုံးမူဝါဆိုင်ရာလဲဆွေးနွေးမဲ့နေသားလဲရှိတယ်။နောက်ပြီးတော့ဦးမတူစစ်ဖို့လို့လူလဲဥဆောင်ပြီးတော့ဆောင်ရဲတာမျိုးဖြစ်တဲ့အတွက်တော့ယုံကြည်မှုတွေပုံရနိုင်လို့တော့ပြောလဲ
။နောက်လာဒုတိယပတ်လောက်မှာတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်မှတ်မရေးထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ထိပ်တီးခေါင်းဆောင်တွေဟာကချင်ပြည်နယ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နယ်မြေမိုင်ကြရာမှာတွေ့ဆုံဖို့ရှိကြောင်းလည်းဥခွန်မြင့်ထွန်းကပြောပါတယ်
။အကြမ်းများအဖြစ်တော့ကျွန်တော်တို့ဒီမိုင်ကြရာမှာဟောဒီမိုင်ကြရာမှာလုပ်မယ်လို့တော့အကြမ်းပြရတော့ကျွန်တော်တို့သိထားပါတယ်။ဒီဟာနဲ့ပတ်သက်ရင်တော့တိုင်းဒါဒီညီညာခံလုပ်ဖို့ကိစ္စကိုတော့ကျွန်တော်တို့ PPSC အစည်းအဝေးမှာလည်းပဲဒီဟာကိုကျွန်တော်တို့လက်ခံတဲ့သဘောတူတယ်ကျွန်တော်လည်းကျေးဇူးထောက်ခံတယ်ဆိုတာတော့ဆုံးဖြတ်ထားပါတယ်
။တိုင်းသားထိပ်သီးညီလာခံကျင်းပရေးနဲ့ပတ်သက်ပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ KIO အဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။အစိုးရကဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပြင်ဆင်ရေးကော်မတီကတော့ငြိမ်းချမ်းရေးညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုဆောင်ရွက်နေသလို NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်လာရေးအတွက်ဒီလအစောပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့သလိုမိုင်းလာမြို့မှာလည်းဝါနဲ့မိုင်းလာအဖွဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။NCA လက်မှတ်မရေးထိုးသေးတဲ့အခြားအဖွဲ့တွေဖြစ်တဲ့ပလောင်ကိုကန်းနဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံရေးကိုလည်းပြင်ဆင်နေသေးရှိပါတယ်။